အိန္ဒိယနိုင်ငံလေးကိုတရားမဝင်ဝင်ရောက်လာသူတွေလို့သတ်မှတ်ထားတဲ့ရင်ဂျာမွတ်စလင်တချို့ကိုအိန္ဒိယအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုဒီကနေ့ပဲလွှဲပြောင်းပေးလိုက်ပါတယ်။အိန္ဒိယတရားရုံးချုပ်ကအဲ့ဒီရင်ဂျာတွေရဲ့အယူခံတွေကိုပယ်ချလိုက်ပြီးတဲ့နောက်အခုလိုမြန်မာနိုင်ငံဘက်ကိုပြန်ပို့လိုက်တာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့အပေါ်မှာဒုက္ခတွေတချို့ကဝမ်းသာကြပေမဲ့တစ်ဖက်မှာလည်းဒုက္ခတွေရဲ့နေရည်ရင်းပြန်ရည်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေဆဲဖြစ်ပါတယ်။ဒီကြောင့်လည်းပတ်သက်လို့ကိုရန်နံကပြောပြမှာပါ။အ
ိန္ဒိယနိုင်ငံမှာရှိရဝင်းညာ9ဦးကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အိန္ဒိယတရားရုံးချုပ်ကဒီနေ့မှာဆုံးဖြတ်ခဲ့ပြီးအဲနောက်အိန္ဒိယအာဏာပိုင်တွေကသူတို့ကိုမဏိပူပြည်နယ်မိုးရိပ်မြို့ကနေတဆင့်မြန်မာနိုင်ငံကိုဒီနေ့မှာလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။အဲဒီဝင်းညာ9ဦးကသူတို့ကိုအိန္ဒိယနိုင်ငံကနေနေရာရင်းကိုပြန်မလွတ်ဖို့အယူခံဝင်ခဲ့ပေမဲ့လည်းအိန္ဒိယတရားရုံးချုပ်ကဒါကိုလက်မခံဘဲပယ်ချခဲ့တာဖြစ်တယ်လို့သူတို့ရဲ့ရှေ့နေပါရှန့်ဘူရှန်းကပြောပါတယ်
။ Unfortunately the court did not listen to this and has dismissed the application thus
ကံကြောင်းမနာပါပဲတရားရုံးချုပ်ကဒီယူကံကိုလက်မခံနဲ့ပယ်ချခဲ့ပါတယ်ဒါကြောင့်မလို့ဒီရိုဟင်ဂျာမွတ်စလင်တွေကိုအိန္ဒိယကနေပြီးတော့ပြန်ပို့ဖို့ဖြစ်လာခဲ့တာပ
ါဆိုပါရိုဟင်ဂျာ9ဦးကိုအိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်လာခဲ့တဲ့ဆိုရဲဆွဲချက်နဲ့အိန္ဒိယဆိုရကသူတို့ကို2012ခုနှစ်ခရဲကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကိုလွှဲပြောင်းတဲ့အခါမှာတော့မြန်မာနိုင်ငံရဲ့လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနတာဝန်ရှိသူတွေကလက်ခံခဲ့တာပါဒါပေမဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားတဲ့မြန်မာဆိုရအနေနဲ့အခုနေရပြန်ပို့ခံရတဲ့သူတွေကိုဘယ်လိုပုံစံနဲ့ပြန်လည်လက်ခံခဲ့ရလဲဆိုတာကိုသိရဖို့မြန်မာဆိုရတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်ဆုံးရှုံးလို့မရခဲ့ပါဘူးအိန္ဒိယတရားရုံးချုပ်ကတော့မြန်မာအာဏာပိုင်ဘက်ကနိုင်ငံသားဖြစ်လက်ခံခဲ့တာကြောင့်နေရပြန်ပို့ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်နေရပြန်ပို့ခံသူ9ယောက်အတွက်မြန်မာအာဏာပိုင်ဘက်ကအထောက်အထားစာရွက်စာတမ်းတွေနဲ့တစ်လတစ်တန်းရှိတဲ့ပြည်ဝင်ငွေဗီဇာထုတ်ပေးထားကြောင်းလဲဆိုရရှိနေသူရှာမတော်ကပြောပါတယ်မြန်မာနိုင်ငံကိုပြန်ပို့ခံရတဲ့ဝန်ကြီးမွတ်စလင်တူကတော့အခုလိုပြန်ပို့ခံရတဲ့နဲ့ပတ်သက်ပြီ
းဘမတ်စတမ်နီရဲ့လေယာဉ်အစ်စလမ်ဘုတ်ကူပြော
ကျွန်တော်တို့ကိုမြန်မာနိုင်ငံကိုပြန်ပို့လိုက်တာကြောင့်ပြောရတယ
်ဒါပေမဲ့လည်းတစ်ဖက်မှာလည်းမြန်မာနိုင်ငံကအခြေအနေတွေဟာပြန်သွားဖို့ဘေးကင်းလုံခြုံမှုမရှိသေးဘူးဆိုပြီးတော့နိုင်ငံကအတိုင်းဝိုင်းကစိုးရိမ်နေကြပါတယ်ဒီလိုအခြေအနေမျိုးမှာဒုက္ခသည်တွေကိုအတင်းကျပ်ပြန်လွတ်တာဟာနိုင်ငံကဥပဒေအရတရားမဝင်ဘူးလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကလည်းပြောတယ်ဆိုပြီးဩစတြေးလျနိုင်ငံတက်စ်မေးနီးယားတက်ကလူကမြန်မာရေးကျွမ်းကျင်သူပါမောက်ခမိုနစ်ကစ်မိုးကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံမှာကျန်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တူကတော့အခုလိုပြောပါတယ်
။ हम लोग वहां हालत हो ठीक हो जाएगा हम जा सकते हैं अगर यहां से मारेगा भगाएगा वो है
မြန်မာနိုင်ငံကအခြေအနေတွေတိုးတက်လာတယ်ဆိုရင်တော့ကျွန်တော်တို့ပြန်နိုင်ပါတယ်။ဒါပေမဲ့တကယ်လို့သူတို့ကကျွန်တော်တို့ပြန်ပြီးတော့ညှိမ့်မနှိမ့်ဆက်တာတွေလုပ်နေအောင်မယ်ဆိုရင်တော့ကျွန်တော်တို့ကိုဘာတောင်ပြန်ဖို့မလဲ။အခြေအနေတွေမကောင်းဘဲနဲ့တော့ကျွန်တော်တို့မသွားနိုင်ပါဘူ
းအိန္ဒိယနိုင်ငံမှာရိုဟင်ဂျာမွတ်စလင်အရေးအတွက်ခမန်းကြီးအားဖြင့်4000လောက်ရှိတယ်လို့ဆိုပါတယ်ဒီလူတွေဟာမကြသေးခင်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းထွက်ပြေးသွားခဲ့တဲ့သူတွေမဟုတ်ပဲအဲ့ဒီမတိုင်ခင်2012ခုနှစ်အစောပိုင်းကထွက်ပြေးခဲ့ကြတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိပေမဲ့လို့အိန္ဒိယနိုင်ငံတွေကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုတော့စီစစ်လက်ခံသွားမယ်ဆိုပြီးတော့ပြောကြားထားပါတယ်ခင်ဗျာ